ကျွန်တော်ဘုံမွေးခွန်ဥက္ကာကိုအရင်မေးချင်ပါတယ်ခင်ဗျာဒီ SSC တောင်ပိုင်းနဲ့မြောက်ပိုင်းတက်တွေပေါင်းစည်းရဲ့အပေါ်မှာဆရာအမြင်ဘယ်လိုရှိလဲခင်ဗျာ
အော်ကျွန်တော်တို့ကတော့ဒီရှမ်းပြည်တွင်းမှာအခုရှိနေတဲ့ဒီကျွန်တော်တို့တော်လန်ရေးအင်အားစုအပေါင်းပြည်စည်းရဲ့ဖြစ်တယ်အထူးသဖြင့်ကျွန်တော်တို့ရန်သူကိုဆက်လက်တိုက်ပွဲဝင်နေတဲ့အင်အားစုနဲ့အာရန်သူနဲ့အပြစ်ခတ်ရစေးလုပ်ပြီးတော့မှအခုပြန်ပြီးတော့အာထွက်လာတဲ့အစုနဲ့ဒီလိုပေါ့ပြန်ပြီးတော့တစ်ဖက်တည်းပေါ့ဗျာရန်သူတစ်ဖက်တည်းအဲထားပြီးတော့ပြန်ပေါင်းဝေးတယ်ဆိုတော့အင်မတန်ဝန်တာဆရာကောင်းတဲ့ပတင်းကောင်းပေါ့ဖြစ်ပါလေခင်ဗျ
ဟုတ်ကဲ့အဲ့တော့ဆရာကူရယ်ရောပြောပြပါအောင်ခင်ဗျဘယ်လိုအမြင်ရှိပါလဲ
အော်ကျွန်တော်အမြင်လည်းကတော့ဒီကူပေါင်းမှုကတော့ကမကူပေါင်းမှုရတော့တော့ကျွန်တော်မမြင်ဘူးထူးခြားတဲ့ကူပေါင်းမှုလို့ကျွန်တော်အဲ့ဒါလိုတော့ပြောချင်တယ်ခင်ဗျအမှတ်ပြလို့လဲဆိုလို့ရှိရင်တော့အာကျွန်တော်စီအိုစုနဲ့အတိရထားတဲ့အဖွဲ့နဲ့ကျွန်တော်တို့အတိမရထားတဲ့အဖွဲ့နဲ့ဒီလိုသဘောတူညီမှုရရှိပြီးတော့အချိန်ချင်းကျွန်တော်တို့ဘုံရစုတူတဲ့ကိုဒီကဲပြီးတော့သူတို့ကလက်တွေဆောင်ရပြီးတက်ပွဲဝင်ကြမယ်သူတို့စရိတ်ထားချတဲ့ပုံမှာတော့ဒါအင်မတာထူးခြားတဲ့လက္ခဏာဖြစ်တယ်နောက်ပြီးတော့ချမ်းပြည်မှာရှိတဲ့မျိုးမျိုးတော့ကျွန်တော်တို့လက်နက်အဖွဲ့ကြီးတွေကြားထဲမှာရှားနေအချိန်ချင်းခုလိုနားလည်မှုရပြီးတော့သူတို့ကတွဲကြတယ်ဆိုတော့ဒါအင်မတာမထူးခြားတဲ့လက္ခဏာတခုလိုချမ်းလို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာအခုလိုမျိုး SSC တက်တွေပေါင်းသွားတော့နောက်ပိုင်းမှာဒီမြန်မာတက်မတော်ဘက်ကစီးရရဘလို့ဆောင်ရွက်လာမယ်လို့ဘုံဝီခွန်ဥက္ကာမြင်ပါလေခင်ဗျာ
။ဟောမြန်မာတက်မတော်ကတော့သူထုံးစံအတိုင်းပေါ့ပေါင်းတာဖြစ်ဖြစ်မပေါင်းတာဖြစ်ဖြစ်သူကတော့ရနိုင်တဲ့လောက်ခွင့်ကောင်းယူတော့ချိန်မုံမှာပဲဖြစ်ပါတယ်။အခုလည်းပဲဒီ SSC မြောက်ကိုအပြည့်ရအဖွဲ့တွေတည်းကနေပြီးတော့ကိုကန့်လို့ပေါ့ဗျာအာအပြော့ဆုံးဆုံးနေရာဆိုပြီးတော့ဆမ်းပြီးတော့အာချိန်မုန်းတဲ့အတွက်ဗမာတပ်မတော်ဘက်ကအရှုံးကြီးရှုံးလာတော့သူတို့နဲ့ငင်းကြင်ရေးယူသွားတဲ့အဖွဲ့ကအခုဟာလာသူတို့ကိုလုံးဝဆန့်ကျင်တဲ့တပ်ကိုပေါင်းပြီးတော့ဟိုတဲတဲကြီးပေါ့အာဒီဗမာတပ်မတော်ရဲ့ရန်သူဖြစ်သွားတာပေါ့အဲ့ဒါဗမာတပ်မတော်ရဲ့အကြီးဆုံးဆုံးရှုံးမှုပေါ့အမှားပေါ့ဗျာအဲ့ဒါကြီးလို့ပြောလို့ရပါ
ဟုတ်ကဲ့ဗျာဒီနေရာမှာပေါ့နော်စီးရင်နေထားရိအရာဒီမြန်မာစစ်တပ်ဟာဒီလိုပေါင်းစည်းသွားတဲ့ SSC တပ်တွေကိုဟိုအပြတ်ပေါ့လေဟိုတုတ်တင်ချိန်မိုးနိုင်မဲ့အနေအထားမျိုးရောတွေ့ရလားခင်ဗျာဆရာကူးတယ်ပြောပြပါအောင်ခင်ဗျာ
ကျွန်တော်တော့မထင်ပါဘူးခင်ဗျာဥပမာပရမလက်ဦးတုံးကသူတို့ရဲ့ဒီနေဆာတောက်တာကိုလက်မခံလို့သူတို့ဖိုက်ခဲ့တဲ့ကျွန်တော်တို့ဒီရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့တွေပေါ့နော်ဟိုတချို့ကတော့သူတို့နဲ့ဟိုပေါင်းသွားတယ်သူတို့ကျွန်တော်တို့ကြံခဲ့တဲ့အဖွဲ့ကတော့သူတို့နဲ့အာဆန့်ကျင်ပြီးတော့ဒီအစစ်အစကိုလက်မခံလို့ဆိုကြတယ်ဟိုကတအားတော့မတစုံလုံးမဟုတ်ဘူးเนาะကျွန်တော်တို့လက်မခံတဲ့အဖွဲ့နဲ့ပဲသူတို့တက်ပွဲဝင်ခဲ့တာအဲ့တော့၃လလအတွင်းမှာသူတို့ဘာတွေရလာရခဲ့တယ်လဲဆိုတော့သူတို့ကမအောင်နိုင်တဲ့အပြင်ကိုသူတို့ဆုံးရှုံးမှုနဲ့ပဲသူတို့တွေ့ခဲ့ရတယ်ဒါအပြင်ကိုအခုဆုံးရှုံးမှုတွေမကဘူးကျွန်တော်တို့ပုံမှန်ပြီးတော့ကြံခဲ့တဲ့ကျွန်တော်တို့စုဖွဲ့နဲ့ပေါင်းစည်းသွားတယ်ဆိုကြတယ်ဟိုကဒါသူတို့ရဲ့မဟာမားပဲဗျာဟုတ်မလားအဲ့တော့ဒါကသူတို့အောင်မြင်မှုတက်သူတို့ဆုံးရှုံးမှုလို့ကျွန်တော်အဲ့ဒါလိုပြောချင်ပါတယ်
ဆိုအခုပေါ့လေ SSC တောင်ပိုင်းနဲ့မြောက်ပိုင်းပေါင်းစည်းသွားခြင်းရဲ့သဘောဟာဟလာကြံရှိနေသေးတဲ့အခြားသောတိုင်းသားလက်နက်ကိုင်တပ်တွေပါပေါ့လေထပ်မံပေါင်းစည်းပြီးတော့တိုင်းသားတပ်အင်အားစုကြီးတစ်ခုပေါ်လာမဲ့နမိတ်လက္ခဏာလို့ရောကျွန်တော်တို့ယူဆနိုင်မလားခင်ဗျာဘုံမွေးခွန်ဟောကရှင်းပြပါဦးဟာ
ယူဆနိုင်ပါတယ်ခင်ဗျာအခုဒီလို SSC တောင်ပိုင်းမြောက်ပိုင်းတပေါင်းတစည်းတည်းဖြစ်ပေါ်လာတာကကျွန်တော်တို့အခုလုံပန်းနေတဲ့ဖက်ဒရယ်ပြည်အောင်စုတမတော်ပေါ်ထွန်းရေးရဲ့ဒါအမတန်အားကောင်းတဲ့ဖောင်ဒေးရှင်းပေါ့ဗျာအခြေခံအုတ်မြစ်တစ်ခုလို့ပြောလို့ရတယ်ခင်ဗျဒီပြည်ရအဖွဲ့တွေထဲကအခုဆိုရင်ကျွန်တော်တို့မွန်ပြည်သက်ပါတီလို KIO လို့ဒီအဖွဲ့အစည်းတွေရောတက်တယ်ရောအားလုံးကကျွန်တော်တို့ပေါင်းစည်းမှုပြီးတော့ပြည်တော်စုတက်မတော်အဖွဲ့ကြီးကြိုးပမ်းနေတဲ့ချိန်မှာအခုလိုရှမ်းပြည်အင်အားစုတက်တဲ့တပေါင်းတည်းတည်းဖြစ်တယ်ဆိုတာကအင်မတန်ကောင်းတဲ့အစပြုမှုလို့ပြောနိုင်ပါလားခင်ဗျ
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီနေရာမှာပေါ့လေဒီ KNPP ကရင်နီတိုးတက်ရေးပါတီအနေနဲ့ရောအဲ့လိုပေါင်းစည်းမဲ့နေသားတွေပေါ်လာရင်ဆရာတို့ဘက်ကဘလို့စဉ်းစားရတာများရှိပါလဲခင်ဗျ
ကျွန်တော်တို့ကတော့ငိုကလေးကစီစဉ်ရကျွန်တော်တိုင်းစားတိုင်းအားတွေအားလုံးစုဖွဲ့ပြီးတော့ပုံရစုတက်ခိုက်ကြဖို့အတွက်ကျွန်တော်တို့ချင်းချင်းကျွန်တော်တို့ကျူပါခဲ့တာဖြစ်ပါတယ်အခုလက်ကျူစားနေဆဲဖြစ်တော့ဒါကတော့ကျွန်တော်တို့ကျူဆွေးရမယ် လောက်ဆောင်ချက်တခုလို့ကျွန်တော်တို့မြင်တယ်ဒါကကျွန်တော်တို့ကြားတဲ့တိုင်းသားတွေနဲ့စုဖက်ဖို့မဟုတ်ပါဘူးကျွန်တော်တို့အချင်းချင်းကြားတဲ့မှာလည်းဟုတ်စုကွဲနေတာတွေကိုကျွန်တော်တို့ပေါင်းစုကိုကျွန်တော်တို့မှဆန္ဒရှိပါတယ်ကျွန်တော်လည်းကြိုးစားနေတယ်ရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဘိုးမူကြီးခွန်ဥက္ကာရောခူဦးရေရောကျေးဇူးတူးတင်ပါတယ်ခင်ဗျဟုတ်
ကဲ့ခင်ဗျ